ကာမေစုမိစ္ဆာစာရကံဟာအိမ်အောင်ရှိရဲ့လူနဲ့ပြမမိမထိုက်တာမျိုးလားရှင်ဗျာယခုခေတ်လူနေထိုင်မှုပုံစံမျိုးမှာ living together နေလို့ရှင်ရောဒီကံထိုက်ပါသလားနောက်တစ်ခုကကြတော့ယောက်ျားဖြစ်သူကအပီးတိုင်ယဟန်ဝတ်ခဲ့လို့ရှင်မိမဖြစ်သူကို꽌ရှင်ခွင့်ပေးခဲ့စင်ပါသလား꽌ရှင်ခွင့်မပေးဘဲယဟန်ပေါင်နဲ့နေနေပါကလည်းအဲ့ဒီယဟန်နဲ့ဒီမိမနဲ့အချင်းလင်များဖြစ်မြောက်နေစေလားရှင်ဗျာ
ဟုတ်ပြီကာမေတုမစ္ဆာစာရကံဟာအိမ်တော်ရှိတဲ့သူနဲ့ပြမမိမထိုက်တာမျိုးလားဆိုယောက်ျားဘက်ကကြည့်မယ်အမျိုးသားတွေမပြမရမယ်အမျိုးသမီးက20ရှိတယ
်မှန်ပ
ါဗျာအကြမ်းကြီးပြောမယ်ဆိုရင်အမေရဲ့အုတ်ထိတ်မှုအောက်မှာရှိတယ်အဖေရဲ့အုတ်ထိတ်မှုအောက်မှာရှိတယ်မိဘနှစ်ပါးလုံးရဲ့အုတ်ထိတ်မှုအောက်ညီကောင်မောင်နှမတွေရဲ့အုတ်ထိတ်မှုဆိုလိုတာကမိသားစုဝင်ဖြစ်လာလို့ရှိရင်တပ်မိသားစုရဲ့ဆောင်ရှောက်မှုလို့ခေါ်တာပဲဒ
ါ
responsible ဖြစ်သွားပြီလေမှန
်
ပါဆွေမျိုးတော်လာပြီ responsible အဲ့ဒီအပြိုပဲဖြစ်စီယောက်ျားတွေကအမေရဲ့ထိမ့်သိမ့်ဆောင်ရှောက်မှုအဖေရဲ့ထိမ့်သိမ့်ဆောင်ရှောက်မှုတွေမကင်းသေးတဲ့အမျိုးသမီးတယောက်နဲ့ပြမလို့ရှင်ကမိသမီးဆက်ဆံကထိုက်တယ
်
နောက်တစ်ခါကြတော့မယားဆယ်မျိုးလို့ခေါ်တယ်တဲ့ဘူးကအိမ်တော်ပြုတ်ထားတဲ့မျိုးသမီးတွေတနီးနီးနဲ့အိမ်တော်ပြုတ်ထားတဲ့မျိုးသမီးက10မျိုးရှိတယ်အဲ့ဒီ10မျိုးနဲ့ပြမလို့ရှင်လေမျိုးသားတွေဟာကမေသမီးဆန္ဒကထိုက်တယ်အမျိုးသမီးဘက်ကနေချိမယ်ဆိုလို့ရှိရင်အမျိုးသမီးတွေဟာကိုယ်နဲ့အိမ်တော်ပြုတ်ထားတဲ့ပုံကလွဲပြီးတခြားပုံကပြမလို့ရှိရင်မျိုးသမီးတွေကကမေသမီးဆန္ဒကထိုက်တယ
်
နော
်ပုံပုံပြောပုံရဆိုလို့ရှင်အမျိုးသားတွေကအိမ်အောင်မပြုတ်မချင်းတော့ဘယ်မျိုးသမီးတွေမှဒီပြင်မလို့မရဘူးဆိုတဲ့ပုံစံမျိုးဖြစ်နေ
ဟုတ်တယ် unlawful sex relation lawful ဆိုတာလူတိုင်းလူတိုင်းမှာနိုင်ငံထဲမှာလည်းဥပဒေတွေရှိတယ်လေမှန
်ပ
ါသူကထုံတန်းစင်လာအရာထိမြန့်ထားတာမဟုတ်ဘဲနဲ့အမီးရဲ့အုတ်ထိတ်မှုအောက်ရှိတဲ့ဖေးရဲ့အုတ်ထိတ်မှုအောက်ရှိတဲ့ဟာတွေနဲ့ဆိုရင်သူကကမေစုမေဆာဆာရလို့ပဲခေါ်တယ်မျိုးသားတွေကပိုများတယ
်တယ်မှာဒါဖြစ်ရင်ပြည်တန်စာတွေရောအခကြီးငွေပေးပြီးတော့ပျော်ပါတာမျိုးကြာ
အဲ့ဒါတော့လွတ်တယ်သူကပြည်တန်စာကြတော့သူကမုဟုတ်တိခါလို့ခေါ်တယ
်
မုဟုတ်တိခါလည်းအဖြစ်ရှိတယ်မျိုးသားတွေကအပြစ်လွတ်တာနဲတယ် unlawful မဖြစ်ဖို့ပဲရေးချီတာပေါ့မှန
်ပါဗျာဗုဒ္ဓဘာသာရဆိုလို့ရှင်အမျိုးသားနဲ့အမျိုးသမီးသဘောတူနေလို့ရှင်တော့မှဒီတရားဝင်လက်မထက်ရသေးမယ်ဖြစ်ဖြစ်မိဘတွေရဲ့အုတ်ထိတ်မှုအောက်မှာရှိနေသေးမယ်ဖြစ်ဖြစ်ဒီပြမားမိလို့ရှင်ကာမေသူမိစ္ဆာစာရကံထိုက်တယ်လို့ရှင်ဗျာ
သူကတော့မိဘတွေကသဘောတူထားပြီးပြီဆိုရင်တော့သဘောတူခြင်းဒီပင်လင်ခွင့်ပြုခြင်းဖြစ်သွားပြီပေါ့
မှ
န်ပါဗျာဘလို့ဖြစ်เสียအကြောင်းတော့မရှိတော့ဘူးလို့ထင်ပါတယ်မှန်ပါဗျာနော
်တင်ပါနောက်တစ်ခုကကြတော့ယောက်ျားဖြစ်သူကအပီးတိုင်ယဟန်ဝတ်ခဲ့လို့ရှင်ရောမိမဖြစ်သူကွာရှင်ပေးခြင်းစင်ပါလားဖြာအကေးအဲ
့ဒ
ါတင်ပါဗျာ
အဲ့ဒါကတော့
တ
င်ပါဗျာယဟန်ဝတ်တယ်ဆိုတာ renounce လုပ်ထားပဲ renounce ဆိုဘာတွေကိုဆွံ့လို့ရတော့ဆိုရင်ဆွေမျိုးတွေကိုဆုံးလိုက်ရတယ်ကိုပိုင်တဲ့ပစ္စည်းဥစ္စာတွေကိုဆုံးလိုက်ဆွေမျိုးဆိုတဲ့အထက်မှာထားလိုက်ပါတော့ကိုအိမ်တော်ရှင်အိမ်တော်ဘက်ကိုလည်းဆုံးလိုက်ရတယ်မှန
်ပါဗျာ
ဟုတ်အဲ့ဒါတွေကို renounce လုပ်ပြီးတော့ရမ်းပွားကူကြတာမှန
်ပါ
ရှေခေထွန်းတန်းဆက်လာအဲ့လိုမှန်ပါဗျ
ာ
သို့တော့အပြည့်တိုင်ကွာရှင်ပေးခင်ပေးခဲ့တဲ့မှာသလားဆိုတဲ့ပေးကွန်းကြတာသူကကွာရှင်ပေးသည်ဖြစ်စေမကွာရှင်ပေးသည်ဖြစ်စေသူက renounce လုပ်တော့ရမ်းဝတ်လို့ရှင်အထက်ကမိမစီမှာခွင့်မပန်းဘူးမိဘစီမှာပဲခွင့်ပန်းရမှန
်ပါဗျာ
အမျိုးသမီးကသဘောတူသည်ဖြစ်စေသဘောမတူသည်ဖြစ်စေသူကအလိုလျောက်ရံဖြစ်သွားရင်ကွာရှင်မိသားဖြစ်သွားတယ်သူ့အနေနဲ့ကလည်းပန်းဆိုင်မှုတွေအားလုံးကိုဆုံးလို့ပြီးသားဖြစ်သွားတယ်မှန်ပ
ါဗျာ
နော်မှန
်ပ
ါဗျာမှန်ပါဗျာအရှိရှိထုံးစံကိုပြောပြတာပေါ့နော်မှန်ပါဗျာ
တမ
ဖရားလက်ထက်ကထုံးစံအပြည့်တိုင်ကွာရှင်ပေးဖို့ဆိုတာတရားဝင်ကွာရှင်ခွင့်ခုခေတ်လို့စာချုပ်တွေပါ Divorce လုပ်တာတော့မရှိဘူ
းတမပါဗျာ
သူတင်အောင်ဝတ်သွားတာနဲ့တပြိုင်တည်းကွာရှင်မိသားဖြစ်ပါတယ်တမပါဗျ
ာ
နော်အဲ့ဒါလို့ဆွတ်လို့တယ်ကွာရှင်ခွင့်မပေးဘဲယဟန်ပေါင်နဲ့ဝင်ကအကျင့်နေမရအဖြစ်အရာရောက်နေစေလားဆိုတာနေမရလို့သွားနေရင်တော့ဒီကဘုန်းကြီးဘုရားဆွန့်ထုတ်ရမယ်သူကတ
မ
ပါဗျာအဲ့မကျူးလွန်ရင်တော့သူကနေလို့ရတယ်တ
မပါဗျာ
ဒီလိုပဲဖရားလက်ထက်ကတထေသာသူထိန်သာဆိုသူအမေဖေတွေစီကိုအတင်းကျပ်ခွင်တောင်းပြီးတော့ဝတ်တာ
မှန်ပါဗျာ
သူစနီးမရတဲ့အိမ်မှာရှိတာပဲ
မှန်ပါဗျာ
သို့တော့သူပါမမပတ်သက်ဘူးဆိုလို့ရှိရင်တော့သူကရဟန်းကောင်းပဲ
မှန်ပါဗျာ
ခုနလိုပတ်သက်ရင်တော့ သူကပြစ်ရှိတယ်အဲ့ဒါတော့
မှန
်ပါဗျာမြတ်စွာဘုရားတရားထွက်အပ်ဆိုတော့ရတော်ရာနဲ့သူကွာရှင်းခဲ့တာမှဟုတ်ပါတယ်မှန်ပါ
တ
ိုးတော်လဲမပတ်သက်ဘူးဆိုတာသိသွားပြီလေ
ဟိုခြံနာချင်းခံတဲ့အမျိုးသမီးအနေနဲ့ကြတော့နောက်ထပ်အိမ်တော်ပြုလို့ရတာဗျာ
ရတယ်ရတယ်ဆုံးလို့သွားရတယ်အမျိုးသမီးတွေမှာအိန္ဒိယထုံးစံရပြောမယ်ဆိုရင
်
သူတို့မှာသားယောက်ျားထွန်းကားသည်ဖြစ်စေသားယောက်ျားထွန်းကားမှယောက်ျားရဲ့အပွေးကိုခံယူခွင့်ရှိတယ်မှန
်ပါဗျာ
သားယောက်ျားမထွန်းကားလို့ရှိရင်သူကဒီတိုင်းပဲအဝတ်တစ်ခုအဝတ်တစ်ထည့်ကိုယ်တစ်ခုနဲ့ပဲအိမ်မော်ဆင်းရတယ
်
ဘာမှပတ်ဆိုင်ဝင်ဖြစ်သားယောက်ျားထွန်းကားလို့ရှိရင်သားယောက်ျားကိုအကြောင်းပြုပြီးတော့သူတို့ကသားကအမွေခံတာမှန်ပ
ါဗျာ
သူကတော့အမွေခံတာမဟုတ်ဒါပေမဲ့သားကိုအကြောင်းပြုပြီးသူကအဆင်ပြေတယ်။သားသမီးမရှိဘူးဆိုတော့အမျိုးသမီးကတော့ဒီတိုင်းပဲပါမဆက်ခံခွင့်မရှိတော့
ဘ
ူး။ဒါအိန္ဒိယရဲ့ထုံးတမ်းစင်တာ
။
ဒါကြောင့်မို့လို့သူကသားသမီးမထွန်းကားဘူးဆိုရင်သူတို့ဘဝအတွက်တားဆိုးရိမ်တယ
်
။ခုခေတ်ကတော့အဲ့လိုမရှိတော့ပါဘူးနော
်။
မရှိတော့အနောက်တိုင်းဆိုတော့တားဆိုးသေးတယ်။ Divorce လုပ်ရင်ယောက်ျားအများကြီးယောက်ရတယ်။လူမှုနဲ့သက်ဆိုင်တဲ့ဘာသာနဲ့မသက်ဆိုင်ဘူးဒါတည်းကနော်။